အမေရိကန်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်နိုင်ရေးအတွက်နောက်ထပ်ကြိုးစားမှုတစ်အနေနဲ့အစိုးရဝန်ထမ်းတွေနဲ့ contract လုပ်နေသူ2သန်းခွဲအတွက်ကိုဗစ်ကာဝယ်ဆေးထိုးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချက်တပင်းနေမှာအမိန့်ချမှတ်လိုက်ပါတယ်။ကာဝယ်ဆေးထိုးမထားသူတွေအနေနဲ့ကိုဗစ်ပိုးရှိမရှိစမ်းသပ်မှုပုံမှန်လုပ်ဖို့အရင်ကပေးထားတဲ့ရွေးချယ်စရာလမ်းကြောင်းကိုအခုထုတ်ပြန်လိုက်တဲ့အမိန့်ကနေပယ်ဖျက်လိုက်တာပါ။ဒါကအခုသတင်းပတ်တွေအတွင်းဗီဇာပြန်ကူးစက်နဲ့ Delta ပိုးသစ်ကူးစက်မှုနဲ့တည်ဆောက်မှုတိုးလာတာကိုထိန်းချုပ်တိုက်ဖြတ်နိုင်မှုအတွက်ချမှတ်လိုက်တဲ့အချက်6ချက်ပါသမ္မတရဲ့အစီအစဉ်ကအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ကာဝယ်ဆေးမထိုးရသေးသူတွေဆေးထိုးဖို့ဆေးထိုးထားသူတွေအတွက်လာမယ့်သတင်းပတ်တွေအတွင်းအားဖြင့်ကာဝယ်ဆေးထိုးဖို့ကျောင်းတွေပြန်ဖွင့်ဖို့ကိုဗစ်ပိုးရှိမရှိစမ်းသပ်မှုတွေတိုးလုပ်ဖို့အခြေအနေလိုက်နှာခေါင်းဆီးမတက်မနေတဲ့အတက်ဆင်ဖို့စီးပွားရေးပြန်ကောင်းလာစေဖို့နဲ့ကိုဗစ်ကူးစက်ခံရသူတွေကိုတည်တည်ချာချာကုသပေးဖို့တွေလို့ကိုဗစ်ကူးစက်မှုထိန်းချုပ်ရေးအတွက်နောက်ထပ်ကြိုးစားမှုတွေကိုသမ္မတဘိုင်ဒန်ကချပြခဲ့တာဖြစ်ပါတယ်။အခုသမ္မတဘိုင်ဒန်ရဲ့တက်မှတ်ပြဋ္ဌာန်းချက်ထဲမှာဘာသာရေးဓမ္မမှုဆေးဘက်ဆိုင်ရာခွင့်ပြုချက်ရထားသူတွေပါမပါတော့တဲတဲကွက်ကွက်မသိရပါဘူး။အမေရိကန်မှာကာဝယ်ဆေးထိုးနှံပေးသူကအခုချိန်ကြီးဆိုလူရည်ရဲ့62%ရာခိုင်နှုန်းရှိပါတယ်။